ရခိုင်ပြည်နယ်တောင်ပိုင်းကဒေသခံတွေနဲ့တွေ့ဆုံကွင်းဆင်းလှလှပြီးတဲ့နောက်မှာဒေသအတွင်းစီးပွားရေးလူမှုဖွံ့ဖြိုးတိုးတက်ရေးအရေးတကြီးဆောင်ရွက်တင်တာတွေကိုကော်မရှင်အနေနဲ့နိုင်ငံတော်အတိုင်ပင်ခံနဲ့အစိုးရကိုအကြံပြုအစီရင်ခံစာအမြန်ဆုံးတင်သွင်းသွားမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တူကပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်ကိုဖီအနန်ဦးဆောင်တဲ့ရခိုင်ကော်မရှင်ရဲ့ရခိုင်တောင်ပိုင်းကိုတွားရောက်လည်လာတဲ့ခီးစဉ်ဟာကြာတာပတိနေ့မှာအဆုံးသက်သွားပါပြီ။ဒီခီးစဉ်နဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ဒေတာရင်းမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာအကြံပေးနိုင်မှုနိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်းဖွဲ့စည်းပေးထားတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်ကိုဖီအာနန်ဦးဆောင်ပေရခိုင်ကော်မရှင်ကကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူနယ်ရံပြဲကိုတွားရောက်ပြီးဒေတာရင်းအခြေအနေတွေကိုလေ့လာဒေတာခံပြည်သူတွေကိုတွားရောက်မေးမြန်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ January 18ရက်နေ့ကစတင်ခဲ့တဲ့ဒီရခိုင်တောင်ပိုင်းခီးစဉ်အတွင်းမှာဒေတာရင်းမှာလောက်ကိုင်းနေတဲ့စီးပွားရေးစီမံကိန်းတွေလူနေမှုဘဝဖွံ့ဖြိုးတိုးတက်ရေးတွေနဲ့ပတ်သက်လို့လေ့လာခဲ့တာတွေကိုကိုယ်တိုင်လိုက်ပါသွားခဲ့တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကအခုလိုပြောပြပါတယ
်။ဒီအချက်ကတော့ဒီကြောက်ဖြူဘက်မှာကအယမ်းကိုအထူးသဘောဆောင်ပါတယ်။ရမီရဖာတွေရော CSO တွေရောလှိုက်လိုက်လဲတဲ့ကျွန်တော်တို့ကြိုးစို့ပါတယ်။အထူးစီးပွားရေးစုံနဲ့ပတ်သက်ပြီးတော့တို့မှဟိုအားသာချက်အားနည်းချက်တွေတော့ရှိတယ်။အဲ့ဒါတွေကိုလည်းတို့တင်ပြကြပါတယ်။သို့တော်လည်းပဲတို့ကဟိုအတိတ်မှာပဲလောင်ပိတ်မခံမဲနဲ့ရှေ့ကိုထိုးထွက်ခြင်းနဲ့သဘောတွေရှိတယ်။နောက်ပြီးလက်ဖက်လူအဖွဲ့အစည်းနဲ့ပတ်သက်လို့လည်းပဲသဘောထားတွေကတော်တော်ပျော်ပြောင်းပါတယ်
။ရခိုင်တောင်ပိုင်းဒေသမှာနေထိုင်ကြတဲ့ရခိုင်တိုင်းရင်းသားတွေနဲ့မော်စလင်ဒေသခံတို့ကြားဆက်ဆံရေးအခြေအနေကိုမေးမြန်းခဲ့တယ်လို့ဒေသခံတွေဘက်ကဒေသရင်းစီးပွားရေးဖွံ့ဖြိုးတိုးတက်အောင်နေထိုင်ရေးအဓိကလိုလားကြတယ်ဆိုတာကိုပြောဆိုခဲ့ကြကြောင်းဦးအေးလွင်ကအခုလိုရှင်းပြပါတယ်
။နောက်ပြီးတော့ကျွန်တော်ဟိုရခိုင်တိုင်းရင်းသားမျိုးနွယ်စုတွေမှာပါတဲ့ကမအမျိုးသားတွေအတွက်ကိုလည်းပဲရခိုင်မျိုးသားတွေကပြောပြတဲ့လူတွေရှိပါတယ်။တိုင်းသားကမများသည့်တို့ရဲ့ဟိုမျိုးနွယ်စုဖြစ်တဲ့ဆိုတော့ဟိုရခိုင်မျိုးမိမျိုးသားတွေကလည်းလက်ခံနေတိုးတော်လည်းပဲဖြစ်နေတာအဒီကမနေအားလုံးကကင်ပ်တွေထဲမှာအခုရက်ထိနေရတယ်။တို့ရဲ့အိမ်တွေကဖြတ်စည်းခံရတာတွေရှိပြီးလုံးဝအဖြတ်စည်းမခံရတဲ့အိမ်တွေလည်းမျိုးပေါ်တွေမှာရှိတယ်။အဲ့ဒီကိုလုံးဝတို့သွားလို့မရသေးတဲ့အနေအထားဖြစ်နေတဲ့အတွက်ရခိုင်မျိုးမိမျိုးသားအချုပ်ကတည်ပင်နေဒီလိုတကယ်တိုင်းရင်းသားတွေကိုဝင်ဥပဒေနဲ့အညီအကာအကွယ်ပေးပြီးတော့လွတ်လွတ်လပ်လပ်သွားဖို့ဆိုတာလည်းပြောပါတယ
်။အခုအင်္ဂယ်တို့အခုဒီခီးစရာပြန်လာတဲ့အခါမှာဒီကော်မရှင်အနေနဲ့ပေါ့နော်ဒီသက်ဆိုင်တဲ့နိုင်ငံတော်တိုင်းပြည်ငံအပါအဝင်အစိုးရအဖွဲ့တွေကိုဘယ်လိုမျိုးအစီရင်ခံစာမျိုးလုပ်ဖို့အစီအစဉ်ရှိပါလဲအင်္ဂယ်ရှေ့ဆက်ပြီးတော့ဘယ်လိုလုပ်ငန်းစဉ်တွေကိုဆောင်ရွက်ဖို့ရှိပါလဲရှင်
။ကျွန်တော်တို့လုပ်ငန်းစဉ်ကတော့တခုတည်းတစ်ဆိုင်မှမှဒါပဲအကြံဉာဏ်ပြုရေးတွေအချက်အလက်စုဆောင်ရေးကကျွန်တော်တို့တခုတည်းတော့လုပ်ငန်းစဉ်မှာပဲအချက်လက်တွေဆက်စုဆောင်မယ်အချက်လက်တွေကမှန်ကန်မှုအတွက်ဆန်းစစ်မယ်ပြီးရင်ပြုသဘောဆောင်သောအကြံပြုချက်တွေကျွန်တော်တို့ပေးမယ်ကျွန်တော်တို့ကြားပြအစီရင်ခံစာကိုနောက်လာတဲ့လောက်ကိုတင်ဖို့ရှိပါတယ
်။အခုလိုမျိုးကော်မရှင်ရဲ့လေ့လာကွင်းဆင်းမှုကိုကြိုဆိုပြီးရခိုင်ပြည်နယ်တောင်ပိုင်းမှာတော့အဓိကသဘာဝတန်ခွေစီမံကိန်းတွေနဲ့စီးပွားရေးဖွံ့ဖြိုးမှုစီမံကိန်းတွေကြောင့်ကြေးရွာအိုးအိမ်တွေရွှေ့ပြောင်းပေးရတယ်လို့မီးရိုးဖလားလေယာစိုက်ပျိုးရေးတွေဖယ်ရှားပေးခဲ့ရတဲ့ဒေသခံပြည်သူတွေရဲ့နစ်နာမှုတွေနဲ့ရေရှည်ဘဝရည်တည်ရေးတွေကိုပြည်ထောင်စုအစိုးရပြည်내အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးထားလှုပ်ဆောင်ပေးဖို့ကိုလည်းကော်မရှင်အနေနဲ့တိုက်တွန်းပေးပါလို့ဝင်းလက်ဖောင်ဒေးရှင်းကဒါရိုက်တာဥခိုင်ကောင်းစံကပြောပါတယ
်။အဓိကတော့ဒီဒေသခံ CSO တွေရဲ့နောက်တစ်ခါတကယ်ပဲခံစားနေရတဲ့လေယာဉ်မြေပိုင်ခြင်းတွေပေါ့နော်။အဲ့ဒီဒေသတွေမှာလူတွေကိုအဓိကကြိုပြီးတော့ဒီရှာတာဖို့လိုပါလိမ့်မယ်။အဲ့ဒီလိုမတော်ပင်နဲ့ဒီတောက်ပြူဒေသဆိုရင်အဓိကဒီ gas pipeline မှာတော်တော်ခံစားခဲ့ရတာပေါ့နော်။အခုဒီဒီကြောက်ချူနဲ့အမ်မျိုးနေမှာဆိုရင်လေယာဉ်မြေရောကျေးမရသေးတဲ့မိသားစုတွေအများကြီးရှိနေပါသေးတယ်ပေါ့အဲ့တော့အဲ့ဒီဒေသထဲမှာတကယ်ပဲလောက်ကန်စားဆောင်နေတဲ့လူတွေရဲ့စမဝန်ကြောင့်မပြောက်ပေါ်နဲ့ဘဝလုံခြုံမှုအတွက်ကဒေသခံပြည်သူတွေရဲ့မိသားစုတွေမျိုးဆက်တွေအတွက်စီမံကိန်းကိုလည်းပွင့်လင်းစွာရှာပြဖို့အရေးကြီးတယ်မိနာကျဲတွေဆိုရင်လည်းနှစ်ချေပေါ့ထောက်ပံ့ကျဲတွေပေးဖို့လေလိုအပ်တယ်လို့ပဲကျွန်တော်အကြံပြုတော့ရှင်ပါတယ
်ကော်မရှင်ဖွဲ့ဝင်ခုနှစ်ဦးပါဝင်လိုက်ပါခဲ့တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဖွဲ့ဟာကြောက်ဖြူနဲ့ရံပြဲခီးစဉ်အပြီးမှာတော့ကြားဖြတ်အစီရင်ခံစာတစ်စောင်ထုတ်ပြန်မှာပါဒီအစီရင်ခံစာထဲမှာတော့ဒေသရင်းစီးပွားရေးလူမှုဖွံ့ဖြိုးတိုးတက်ရေးအရေးတကြီးဆောင်ရွက်တင်တာတွေကိုကော်မရှင်အနေနဲ့နိုင်ငံတော်တိုင်ပင်ခံတဲ့အစိုးရကိုအကြံပြုအစီရင်ခံစာအမြန်ဆုံးတင်သွင်းသွားမှာဖြစ်ပါတယ်ရခိုင်ကြံပေးကော်မရှင်အနေနဲ့လည်းရခိုင်ပြည်နယ်တဝန်းဒေသရင်းအခြေအနေကိုတွားပြီးတော့လေ့လာတဲ့ခီးစဉ်တွေဇက်တိုက်တွားရောက်ဖို့လဲစီစဉ်ထားတယ်လို့သိရပါတယ်ရှင်